မွန်ပြည်နယ်တထုံမြို့နယ်ဘက်မှာအမျိုးသားညီညွတ်ရေးအစိုးရ NUG ကိုထောက်ခံကြောင်းခြိတက်ဆန္ဒပြနေကြတဲ့သူတွေကိုဖြိုခွဲဖို့လာတယ်လို့ယူဆရတဲ့စစ်တပ်ကို KNU ရဲ့တထုံခရိုင်တပ်ဖွဲ့တွေနဲ့ဒီကနေ့မနက်မှာတော့အပြန်အလှန်ပစ်ခတ်ကြပါတယ်စစ်တပ်ဘက်က3ယောက်သေဆုံးတယ်လို့ဒေသခံတွေကပြောပါတယ်ဒီတိုက်ပွဲကြောင့်ဘီးလင်းမြို့နယ်တထုံမြို့ကြားမော်လမြိုင်ရန်ကုန်အဝေးပြေးလမ်းမှာအသွားအလာရာကြီးရပ်တန့်သွားခဲ့ပါတယ်ဒီအကြောင်း VOA သတင်းတော်နိုင်ကွန်းအင်ကသတင်းပေးပို့ထားပါတယ်
မွန်ပြည်နယ်တထုံမြို့နယ်တူဝနောက်စီမြို့လို့ခေါ်တဲ့ကြိုက်ကော်ဝင်မှာအမျိုးသားညီညွတ်ရေးအစိုးရ NUG ထောက်ခံပွဲခြေတက်လာတဲ့တပိတ်ကိုစစ်ကောင်စီတပ်တွေကဖြိုခွဲဖို့လာစင်မှာတထုံခရိုင်ထဲမှာရှိတဲ့ကရင်လက်နက်ကန် KNU တပ်ဖွဲ့ကတားဆီးပစ်ခတ်ခဲ့ရာကအပြန်လှန်တိုက်ပွဲဖြစ်ပွားခဲ့ပါတယ်ပြစ်ခတ်မှုတွေတွင်စစ်တပ်ဘက်က3ယောက်သေဆုံးသွားတယ်လို့ဒေသခံတယောက်ကပြောပါတယ်အ
ဲဒီဗဒေယိုးဘက်မှာတဲ့ဒီမနေ့အဲဒီ NUG အဲထောက်ခံပွဲရှိတော့အဲဒီတရင်ကြတော့တထုံကစစ်ကာ3စီးဆင်းလာတယ်တဲ့လာတော့အကောင်တိုင်းရှိမှကင်းကြီးတွေကကော်ဖီတောင်းနေတဲ့စားနေတော့တနေ့တစ်ချက်ဖောက်လိုက်တယ်။ဟိုကလည်းမဆင်းဘူးပေါ့မဆင်းတော့သူတို့ချက်သွားတော့အတွဲလိုက်ချုပ်လိုက်အဲ့မှအဲ့ဒီမှာပဲပွဲချင်းဒီ၃ယောက်တည်တယ်စစ်တပ်ကပြန်ဖြစ်လာတာပြန်ဖြစ်ကြွာသားကတယောက်ပဲအရင်ကောင်းတဲ့ကောင်လေးကိုဖြစ်လိုက်တဲ့တောင်းထိသွားတယ်ဆိုတာ
ဒီမနေ့တိုက်ပွဲချင်းနေနဲ့ပတ်သက်လို့ကင်းယူသထုံငရန်တွင်းမှုဘဒူစောဆူးမြစ်ကခုလိုပြောပါတယ်
ဒီကံဒီဒီကတော့ NUG ရဲ့ဒီထောက်ဆောင်ပွဲလုပ်ရတယ်လေဒီကတခါတော့ရှိမှာပေါ့နော်အဲ့ဒီမှာကျွန်တော်တို့ပြောတော့ဒီဒီတို့ဆန္ဒတက်လို့ရှိရင်ဒါမှမဟုတ်ဆင်းနေပေါ့နော်သူတို့ပြန်လာရပဲအချိန်ယူလို့သူတို့လုံးမပေါ့နော်ဒီလိုနောက်ဆက်လာလို့ရှိရင်တော့ကျွန်တော်တို့ဖွဲ့နေနေရလဲဒီဒီကလည်းတည်ရမှာပေါ့နော်ဘယ်တော့ရှိအောင်ဒီနောင်ပေါ်နဲ့ဒီစိုက်ကော်ကြားမှာလို့ကျွန်တော်ရှားတယ်အကောင့်ချက်သမင်းဆိုင်ဒီတိုင်းရှိလာတယ်မှာအဲ့ဒီနောင်ကျင်မှာတက်လို့ရှိရင်ကျွန်တော်ရှားတယ်
တိုက်ပွဲဖြစ်ပွားပြီးကရင်ယူတပ်မတဲ့ဗျူဟာကိုရှိတဲ့ဘီလင်းမြို့နယ်ဆရွှေအောင်ပြကြီးပါဘက်ကိုစစ်တပ်ဘက်ကနေလက်နက်ကြီးနဲ့ပစ်ခတ်လို့အနီးနားရွာသားတို့ချို့တေဆုံးတန်ရာရရှိခဲ့တယ်လို့လည်းတထုံငရိုင်းတွင်းမှုဘရူစောဆူးမြစ်ကပြောပါတယ်
ဒီလိုလည်းကြည့်တော့ရှိတာခုကျွန်တော်တို့စားနေပြီးလည်းလည်းကြည့်ကြည့်တယ်အဲဒီကျွန်တော်တို့စားတော့ရွာပြစ်မှာနှလုံးကျတယ်အင်းရွာမှာနှလုံးကျတယ်အဲဒီမြန်ကောင်းကြဗျာလည်းလည်းကြည့်ကြတယ်တယောက်စီတယ်တယောက်တန်ရာရတယ်
ကျန်းယူသက်ဖွဲ့တွေရှိရဘက်ကိုမြန်မာစစ်တပ်ကနေညနေပိုင်းထိပစ်ခတ်နေတယ်လို့တထုံမြို့ခံလူကပြောပါတယ်
။နောက်ပိုင်းမှာနှုံပြင်းတွေထွက်ချပြီးရောရွာတွေကျုံဝင်မှုရဲ့နောက်နဲ့ကြီးနဲ့တောင်ပြင်းရောက်ပြစ်ဖြစ်တယ်။ကျန်းယူသက်မှာပြည်သူအုံကိုဒီရီနမ်းပြတဲ့စေရွာတွေကိုကြားတယ်။အုံလေးလုံးကြားတယ်။ဒီနေ့ဘက်ကနေပြစ်တာလေ
။ KNU နဲ့တိုက်ပွဲဖြစ်ပွားတဲ့အတွက်စစ်ကောင်စီတပ်တွေအင်အားဖြည့်ဖို့တထုံမြို့ဘက်ကနေလာနေကြတဲ့အတွက်ရွာတွေတွင်ဝေရောက်လာမှကိုလည်းဒေသခံတွေစိုးရိမ်နေကြပါတယ်။မြန်မာစစ်တပ်နဲ့ KNU ထိတွေ့တိုက်ပွဲဖြစ်ပွားနေတဲ့အခြေအနေကိုသိရှိဖို့စစ်ကောင်စီပြန်ကြားရေးတာဝန်ရှိသူကို VOA ကဆက်သွယ်ခဲ့ပေမဲ့မရခဲ့ပါဘူး။ဒီနေ့ဧပြီလ23ရက်နေ့မနက်ပိုင်းကတည်းကစစ်တပ်နဲ့ KNU တပ်တွေတထုံမြို့နယ်ထဲမှာတိုက်ပွဲဖြစ်ပွားပြီးနောက်ရန်ကုန်မော်လမြိုင်အဝေးပြေးလမ်းမကြီးပေါ်ကတထုံနဲ့ဘီလင်းကြားကားလမ်းပေါ်မှာအသွားလာရပ်တန့်သွားတယ်လို့တူဝနဝတီမြို့ခံလူကပြောပါတယ
်။ကားတွေမနေ့ကပြည့်ပြည့်ချင်းတော့ပိတ်တာပဲ။ပိတ်တာကူးပြန်သွားပြီးခုနကတစ်ချက်ကအဲ့ဒီပဒင်ယူမှအတန်ကြားလို့ကားလမ်းပြန်ပိတ်တယ်။ပဒင်ယူတဲ့နောက်မှကြားမှလည်းညံပိတ်တာလေ
။ညနေပိုင်းထိတော့ပြစ်ခတ်တန်တွေကြားနေစေချင်နေမှုကားလမ်းမပွေသေးဘူးလို့လည်းသထုံမြို့ခံတွေကပြောပါတယ်။လက်ရှိကရင်မျိုးရာစီယုံကအယူလောက်ခံတပ်တွေထဲကဖားပုံခရိုင်မှာရှိတဲ့တပ်မဟာငါနဲ့စစ်တပ်ကြားစိုက်ပွဲတွေဆက်သရှိသလိုဖြစ်ပွားနေသလိုတထုံခရိုင်ထဲမှာရှိတဲ့တပ်မဟာတဲ့ထဝဲခရိုင်ထဲမှာရှိတဲ့တပ်မဟာ၄ဒူပလာယခရိုင်တပ်မဟာ၆ခုနဲ့ရံပိုင်ရံခါစိုက်ပွဲဖြစ်ပွားနေပါတယ်ခင်ဗျာ